ကဘာတလွားအတွက်2008ရာစုနှစ်အလယ်လောက်ကစပြီးအပူချိန်ကိုမှတ်တမ်းတင်ခဲ့ရမှာအခု20ရာစုနှစ်ထဲမှာပထမ10စုနှစ်ကုန်ပိုင်းကာလဟာအပူနွေးဆုံးဖြစ်တဲ့စံချိန်တင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါရတယ်။2008ခုနှစ်ထဲမှာဆိုရင်အိန္ဒိယသမုဒ္ဒရာမြောက်ပိုင်းမှာလူအသေးအပြောက်အများဆုံးလို့စံချိန်တင်ရတဲ့နာဂစ်ဆိုင်ကလုန်းမုန်တိုင်းဟာမေလအစောပိုင်းမှာမြန်မာနိုင်ငံကိုဝင်ရောက်ခဲ့တာမို့လူပေါင်း 338,000 ကျော်သေဆုံးပျောက်ဆုံးခဲ့ရတယ်လို့လူပေါင်း 800,000 ကိုဒုက္ခရောက်စေပြီးအိုးအိမ်ထောင်ပေါင်းများစွာပျက်စီးဆုံးရှုံးခဲ့ရတယ်လို့ဗုဒ္ဓဘူးနေထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်။ဂျနီဗာအခြေစိုက် WMO လို့ခေါ်တဲ့ကမ္ဘာမူလေဝသအဖွဲ့ကြီးကထုတ်ပြန်တဲ့ဒီအစိုးရခန်းစာထဲမှာပဲဒီ10စုနှစ်အတွင်းမှာဆိုရင်2008ခုနှစ်ကလွဲလို့ကြံ့နှစ်တွေဟာအပူဆုံး10နှစ်ထဲမှာစင်းနဲ့မှာဝင်နေတယ်လို့ဖော်ပြထားပြီး2010ကိုအပူဆုံးနှစ်ဖြစ်စံတင်ပါတယ်။ WMO ကသူတိုင်းထွာရရှိတဲ့အပူချိန်မိုးရင်ချိန်ပမာဏတွေနဲ့အတူကမ္ဘာတဝန်းကဆိုးရတဲ့သဘောဝဒဏ်ခံရမှုကြောင့်ဖြစ်ပေါ်လာတဲ့ hurricane မုန်တိုင်းတွေဆိုးရတဲ့ရေကြီးမှုတွေနဲ့မိုးခေါင်ရေရှားမှုတွေကိုဖော်ပြထားပြီး2010ဆယ်စုနှစ်ကုန်ပိုင်းကိုဆုတ်တိုင်းစာအများဆုံးနှစ်တွေဖြစ်လဲစစ်တမ်းထုတ်ပါတယ်။တချို့ဒေတာတွေမှာတွေ့ရတဲ့ပြင်းထန်တဲ့ရာသီဥတုရိုက်ခတ်မှုတွေဟာသဘာဝအခြေအနေအပြောင်းလဲတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းရာသီဥတုပြောင်းလဲတဲ့ဒဏ်ကိုခံရတာဟာဖန်လုံးအိမ်ဒဏ်ငွေထုတ်လုပ်မှုများလာတာကြောင့်ဖြစ်ပြီးဒါဟာသဘာဝပတ်ဝန်းကျင်ကိုရောသမုဒ္ဒရာတွေအတွက်ပါဆိုးရတဲ့အနေအထားတွေကိုဖြစ်စေတယ်လို့ WMO ရဲ့အထွေထွေတွင်းရေးမှူးမိုက်ကယ်ဂျာရော့ကပြောကြားလိုက်ပါတယ်။